ပြည်ပရောက်ထင်ရှားတဲ့တရုတ်အတိုက်ခံတအုပ်ဖြစ်တဲ့ခေါင်းရှည်ရဲ့ဇနီးနဲ့သမီးတို့ကိုထိုင်းနိုင်ငံမှာလွှဲမှုကြီးကြပ်ရေးဆွေးချယ်တဲ့ထိမ့်သိမ်းထားကြောင်းအေပီသတင်းမှာဖော်ပြပါရတယ်။သူတို့ရဲ့နာမည်တွေတုံးပြီး၄၀တွေဇင်ကန်ဟိုတယ်ရင်းနဲ့ဘန်ကောက်ကတရုတ်တန်ယုံတို့ကိုဘုံခွဲမယ်ဆိုတဲ့ချေချမှုတွေလည်းဇက်တိုက်ထွက်ပေါ်ခဲ့ပြီးအခုလိုထိမ့်သိမ်းခံထား တဲချောင်လှူရှားသူတွေနဲ့ဘာသာရေးလူနည်းစုတွေကိုအကာအကွယ်ပေးရမှာထင်ရှားကြွကြတဲ့တရုတ်လူအခွင့်အရေးရှိနေတဲ့အတိုက်ခံခေါင်းဆောင်ခေါင်းရှိရဲ့တပ်ဖြစ်သူခေါင်းဖန်းကအခုလအစောပိုင်းတုန်းကထိုင်းနိုင်ငံကိုရောက်လာခဲ့ချိန်မှာသူ့အပေါ်ဘုံခွဲမှုနဲ့ဆွဆွဲခံရတာဥရောပသမဂ EU ရဲ့ခီးသွွားကွန့်ပိတ်ပင်ထားတဲ့နာမည်ပြက်စင်းမှာထဲသွင်းခံခဲ့ရတာတွေကိုမသိခဲ့ရဘူးလို့လဲ AP သတင်းဌာနကိုပြောဆိုထားပါတယ်ရှင်။